American သမ္မတ Donald Trump ကသူ့ရဲ့နိုင်ငံရေးကျင်းပတဲ့ပုံမှာစုံစမ်းစစ်ဆေးဖို့အတွက်နိုင်ငံသားအစိုးရတွေကိုသူ့ရဲ့ပန်ချားမှုနဲ့ပတ်သက်ပြီးဒါအဂရိလက်ဆောင်မှုတိုက်ဖျက်ရေးအတွက်ဖွဲ့စည်းပုံခြေခံဥပဒေပါသူ့လုံဆောင်ရမယ်တာဝန်ကိုသူထမ်းဆောင်တာဖြစ်ကြောင်းပြောကြလိုက်ပါတယ်။ဒါဟာနိုင်ငံရေးမဟုတ်ကြောင်းအဂရိလက်ဆောင်မှုဖြစ်ကြောင်းနဲ့တကယ်လို့ American ရဲ့ဖွဲ့စည်းပုံဥပဒေကိုကြည့်ရင်အဂရိလက်ဆောင်မှုဆိုင်ရာကင်ကွယ်ဖို့အတွက်သူ့မှာတာဝန်ရှိတာတွေ့ရမှာဖြစ်ပြီးအခုသူ့ရဲ့လုံဆောင်ချက်ဟာတာဝန်ရလုံဆောင်တာသာဖြစ်ကြောင်းတောက်ကြံနဲ့သမ္မတအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့တာပါ။အောက်လက်တော်ကိုချီးစိုးထားတဲ့ဒီမိုကရက်တွေကသမ္မတကိုတရားဆက်ဆွနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်နေခြင်းပါပဲ။အောက်လက်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအခုလိုသမ္မတကသူ့ရဲ့နိုင်ငံရေးပြန်ပက်ပေါ်စုံစမ်းမှုတခြားနိုင်ငံကိုဖိအားပေးတာဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေနိုင်တယ်လို့ပြောပါတယ်။သမ္မတထရမ့်အနေနဲ့သူ့ရဲ့နိုင်ငံရေးကြီးမားချက်အောင်မြင်ဖို့တခြားနိုင်ငံတနိုင်ငံကိုဖိအားပေးနိုင်တယ်လို့ယုံကြည်နေတယ်လို့ဒါဟာသူ့ရဲ့ရပိုင်ခွင့်လို့မြင်နေကြောင်းဒါဟာမှန်ကန်မှုရှိမရှိသက်တော် Republican ကိုဆုံးဖြတ်ကြဖို့အတွက်တောက်ကြံနေမှာပဲရှစ်ကသူ့ရဲ့ Twitter မှာရေးပါတယ်ထူးခြားလာတာကတော့ Republican Party ကယူတာပြည်နယ်ကအချက်လွတ်တော်အမတ် Mitt Romney ကသမ္မတ Trump အနေနဲ့ Joe Biden နဲ့ပတ်သက်ပြီးတရုတ်နဲ့ Ukraine ကိုစုံစမ်းပေးဖို့ပြောတာဟာမှားကြောင်သူ့ရဲ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ်